ရောက်ခံစစ်ပွဲကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုအစိုးရနဲ့ပုဂ္ဂလိကပရိသတ်အဖွဲ့ကြီးတွေပေါင်းပြီးအကူအညီပေးနေပြီးပြန်လည်တည်ငြိမ်လာတဲ့အခါမှာသူတို့စင်နာနဲ့နေရာကိုပြန်ပို့မယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်အခုလိုလက်နက်ကင်ပဋိပက္ခတွေမြို့ပေါ်ထိရောက်လာတဲ့အတွက်ဒေသခံရသားပြည်သူတွေကိုပဲထိခိုက်မှုရှိစေတယ်လို့လည်းအစိုးရဘက်ကပြောပါတယ်အပြည့်စုံကိုတော့စုံလင်းမင်းမြန်ထားတဲ့မအီတန့်စင်ကတင်ပြပေးပါလိမ့်မယ်ရှင်
လောက်ကင်စစ်ပွဲကြောင့်လောက်ကင်ဒေသခံတွေအပြင်လောက်ကင်ဒေသမှာတွားရောက်အလုံးလုံးနေကြသူတွေဟာလည်းမတည်ငြိမ်မှုတွေကြောင့်ဆန်းပြည်နယ်အတွင်းနှိစက်ရမျိုးတွေကိုထွက်ပြေးတိမ်းရှောင်လာကြရပါတယ်။ဒီဒုက္ခတွေကိုတော့မြန်မာအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရချထားရေးဌာနနဲ့တခြားပုဂ္ဂလိကပရဟိတအဖွဲ့တွေကအကူအညီပေးနေပါတယ်။လက်ရှိအကူအညီပေးနေတဲ့အခြေအနေတွေနဲ့ပတ်သက်လို့လူကယ်ဆယ်ဌာနအမြင့်တဲ့အတွင်းဝန်ဦးစိုးအောင်က VOA ကိုအခုလိုပြောပြပါတယ်
။လောက်ကင်ကအလုံးလုံးကင်နေတဲ့အဖွဲ့ကြီးရှိတယ်လေ။ကျွန်တော်အောက်ပြောက်ရွာတချို့ကဟုတ်တချို့ဆိုတာကလူကြီးတထောင်ကျော်လောက်ကပေါ့ကျွန်တော်တို့လာချိုးရောက်လာတာပေါ့မန်စီကုန်းကျောင်းပါလေကျွန်တော်တို့တွေရဲ့လူငယ်ပြန်အွက်တွေရဲ့နောက်ကျန်တဲ့ပရိုက်တာတွေဒီသားကအွက်တွေနဲ့ကျွန်တော်တို့ချက်ပြုတ်ကြည့်မွေးအဲ့မှာစောင့်ရှောက်ထားတာပေါ့ကျွန်တော်တို့စာရေးကားတွေပေးတာတို့ငါးပစ်တာတွေပေးတာတို့စသဖြင့်အဲ့ဒါတွေဒီတချို့လူတထောင်ကျော်လောက်ကတော့သူတို့မန်လီဘက်ကိုပြန်ဆင်းသွားကြပြီပေါ့အဲ့တော့လာချူမာတော့300လောက်တော့ကျန်သေးတာပေါ့
ပြိပခါရင်ငိမ့်သွားတဲ့အခါနေရရင်ကိုပြန်နိုင်ရင်အတွက်ဆောင်ရွက်ပေးဖို့ရှိတဲ့အစီအစဉ်တွေကိုလည်းသူကဆက်ပြောပြပါတယ
်ဟိုသူရဲ့ဆွေမျိုးသားချင်းတွေဒီမှာနေတယ်တချို့တွေကဆလာဟိုအောက်ပြူပြန်နေတယ်ဆိုလို့ရှိရင်အောက်ပြူကျွန်တော်တို့ပြန်သွားတယ်အားလုံးငိမ့်ရန်သားငိမ့်ရန်သွားပြီးအေးချမ်းသွားပြီးဆိုလို့ရှိရင်တော့ကျွန်တော်တို့ကလောက်ကိုင်းကိုပြန်ပြီးတော့မှပို့ပေးတာပေါ့ကိုယ့်ရဲ့ကလည်းကျွန်တော်တို့ကနေပြီးတော့မှဦးစွာပို့ပေးတယ်လို့ဟိုမှာနေရခိုင်တဲ့အခါမှာလည်းစားစမ်းတိုင်းသားရည်ရိတ်ခါနေစရာတဲရအစပေါ့ဒီလုံကဲဥမာလဲလုံကဲကောင်းတဲ့ခါကျတော့ပြီးခဲ့တဲ့ခေါက်လဲကျွန်တော်တို့သူပြန်လာကြတာပဲပြန်လာတာဖြစ်တဲ့အတွက်အဲ့ပြန်လာတဲ့ခါကျလို့ရှိရင်လဲဟိုဘက်ကပို့လာတော့ဒါဟိုဘက်ကလိုအပ်တဲ့ရိတ်ခါထောက်ပံ့လာလို့ဒါကြီးကျွန်တော်တို့ဆက်လုပ်ပေးပါတယ
်လောက်ကဲဒေတာတစ်ခုတည်းမှသာမကပရိပခါတွေရှိနေတဲ့တခြားရှဲကချင်တိုင်းဒေတာတွေမှာလက်တလုံးအထောက်ပံ့တွေပေးနေတာတွေသာမကသူတို့စခန်းမှာနေပြီးတော့နေရရင်းကိုပြန်တဲ့အခါမှာအဆင်ပြေအောင်ဖွံ့ဖြိုးရေးတင်နန်းတွေကိုလည်းတင်ကြားပေးတဲ့အစီအစဉ်တွေအကြောင်းကိုပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြင့်ကြီးကပြောပြပါတယ်
။ဟုတ်ပါပြီ။ဒီစီပေးရတဲ့အတူတူကျွန်တော်တို့ကဥပဒေ development ကိုကြည့်သွားတာပေါ့ဒီမှာကံ့နေမှနေတုံးမှာအစမောင်းကြောင်းတက်အောင်လို့ပါတော့ဒါကြီးကျွန်တော်တို့ဥစုံတွေကိုလိုက်ပြီးတော့လေရှမ်းနေမှာရောကချင်မှာရောရခိုင်မှာရောအစမောင်းကြောင်းပြည်ညာကြီးအဓိကပေါ့နော်။သူတို့ဒီမှာနေနေမျိုးသမီးကြီးမျိုးသားအစမောင်းကြောင်းပြည်ညာကြီးရသွားမယ်သူတို့ကတောက်လျှောက်ဒီမှာနေမှာမဟုတ်ပြန်ရမှာလေ။ပြန်မျိုးရှိတာပေါ့ပြန်လာတော့ကိုယ့်အိမ်ကိုပြန်လာဖို့ကိုယ့်အိမ်ကိုပြန်လို့မရရင်ကျေလို့နေရာပြန်ကြီးတဲ့ကောင်းတဲ့နေရာဆန်းထားတဲ့နေရာကိုသူကသွားရမှာပေါ့နော်။ရရရှိကြရလည်းမဖြစ်နိုင်ဘူးဆိုတော့အဲဒီတော့ကျွန်တော်ကဒီမှာနေတော့အချိန်ကုန်မသွားအောင်ဆိုပြီးတော့အများဆုံးတော့အတမေးဝမ်းကြောင်းကြီးဒီနေရာကြီးနေတယ်ကျွန်တော်ကသင်ပေးဖို့လုပ်တယ်။နောက်ပြီးတော့သူတို့စိတ်ပါတယ်လို့ပေါ့နော်။တချို့ကလည်းအဲမင်းကြီးရဲ့စိတ်ထုတ်ဒီနေနဲ့တွေ့တယ်၊မျိုးသားရဲ့ကောင်းမောင်းဒီနေနဲ့တွေ့တယ်၊စသဖြင့်ပေါ့အဲ့လိုမျိုးလေးတွေကျွန်တော်မလေးကြီးပြီးတော့လုပ်လို့ရှိတယ်
လောက်ကင်ဒေတာမှာတက်မတော်တက်ဖွဲ့တွေကလက်ရှိမှာလုံခြုံရေးတည်ငြိမ်ရေးအတွက်ဆက်လက်ဆောင်ရွက်နေပါတယ်။လက်ရှိမှာတော့စေပေးဆောင်စခန်းစုစုပေါင်း17နေရာရှိပါတယ်။လာချိုးမှာ1နေရာ၊သီဘောမှာ1နေရာ၊နံပါတူမှာ6နေရာ၊မူဆဲမှာ2နေရာ၊ကုတ်ခိုင်မှာ1နေရာရှိပြီးတော့ဒီနေ့နေ့အထိစီးရင်ရအိမ်ပေါင်းစုပေါင်း593စုလူပေါင်း2300ကျော်ထွက်ပြေးတိမ်းရှောင်လာကြပါတယ်။ဒီလိုပြည်ပခန့်တွေဖြစ်တဲ့အခါမှာတကယ်စစ်ပေးတဲ့တိုက်ခတ်ခံတွေကိုခံစားရတာကတော့ပြည်သူတွေဖြစ်တဲ့အတွက်အများဆုံးငြိမ်းချမ်းရစေချင်တဲ့အကြောင်းကိုနိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေကတကြပါတယ်။
ဒီမှာဖြစ်တဲ့အခါမှာအတောင်ပတ်တွေအမျိုးပြောကြတယ်ပေါ့တကယ်မျိုးပေါ်ဒီမှာဝင်ရောက်တက်တိုက်တန်းတဲ့အခါမှာတကယ်ဒီစပေးတန်တက်ပွဲတန်ဆန်စားရတာတော့ဌာနေဒီမျိုးလည်းဆိုရင်ဌာနေဆိုတာအဲ့မှာအဲ့ဒီကမှာရှိတဲ့ကုက္ကံတွေရှိတယ်ကုက္ကံတွေဒေသဒေသအဲ့လိုမျိုးဒုက္ခရောက်ကြဖြစ်တယ်ဒါအပြင်အဲ့ဒီကမှာရောက်ရှိနေတဲ့ကျန်တဲ့အတိုင်းသားကျွန်တော်တို့နိုင်ငံလူနိုင်ငံသားတွေဒုက္ခရောက်ကြရတယ်အဲ့တော့ကျွန်တော်တို့ဟိုဘက်မှာတချို့တော့အဖွဲ့တွေပြောနေတယ်စကားတွေရှိပါတယ်။ဟိုတော့ဒီမှာစစ်စီရေးတာဝန်ဆောင်နေတဲ့အတွက်ဒီမျိုးပေါ်လာတိုက်တယ်ဆိုတော့အကြောင်းပြချက်ဒါကကျွန်တော်တို့ကြွမနိုင်ဒီဝီနဲ့ရှုပ်ရတဲ့သဘောမျိုး
။နောက်ကန်စစ်ပွဲကြောင့်ဒီတာကန်နေတဲ့အလုံသမားတွေဟာမြန်မာနိုင်ငံပြည်တွင်းကိုဝင်ရောက်ထွက်ပြေးတိမ်းရှောင်သူတွေရှိတယ်လို့တရုတ်နိုင်ငံတဲကိုဝင်ရောက်ခိုးလုံသူတွေရှိတယ်လို့လည်းသိရပါတယ်။လောက်ကမျိုးပေါ်မှာတော့တိုက်ပွဲတွေမရှိတော့ဘဲအစိုးရလုံခြုံရေးတပ်ဖွဲ့တွေကမြို့ကိုထိန်းချုပ်ထားတာမို့ပုံမှန်နီးပါးအခြေအနေတရောက်နေပြီလို့ဆိုရမှာပါ။ကိုကလက်နက်ကင်တပ်ဖွဲ့တွေကိုမြန်မာစစ်တပ်ကအနီးအနားတစ်ဝိုက်လိုက်ရန်ရှင်းလင်းနေတာကြောင့်လောက်ကင်မြို့နီးတရုတ်နယ်စပ်တစ်ဝိုက်မှာတော့ဒီကနေ့ဒီတိုက်ပွဲတွေဆက်ဖြစ်နေပါသေးရဲ့ရှင်